တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အစ်စ်နေရာနဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောစကားဟာအစိုးရရဲ့သဘောထားမဟုတ်ကြောင်းနဲ့ဒီပြောကြားချက်ဟာအစိုးရနဲ့တပ်မတော်ကြားအထင်မြင်လွဲမှားမှုဖြစ်စေကြောင်းနိုင်ငံတော်သမ္မတရုံးကကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံတော်သမ္မတရုံးကဝန်ကြီးချုပ်ဆောင်ရွက်ရမယ့်အပိုင်ကိုညွှန်ကြားထားတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစွာကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအရက်သက်စစ်ဘက်ဆက်ဆံရေးဆိုတာဒီမိုကရေစီထက်မှမရှိကြောင်းနဲ့ကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရပြင်ကြားမှုချုပ် legal ပဲဖြစ်ကြောင်းအခမ်းအနားတစ်ခုမှာထည့်သွင်းပြောကြားခဲ့တဲ့အပေါ်တမတော်ဘက်ကအရေးယူဆောင်ရွက်ဖို့အတွက်အစိုးရကိုတင်ပြတောင်းဆိုခဲ့တာဖြစ်ပါတယ်ဒီတောင်းဆိုချက်ကိုအစိုးရကဒီလ13ရက်နေ့မှာအကြောင်းပြန်ကြားခဲ့ပါတယ်ဒီပြန်ကြားချက်မှာရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာနိုင်ငံတော်အစိုးရရဲ့ယက်တိချက်သဘောထားမဟုတ်ကြောင်းဒီပြောကြားချက်ဟာအစိုးရနဲ့တပ်မတော်ကြားအထင်မြင်လွဲမှားမှုတွေဖြစ်ပေါ်စေခဲ့ကြောင်းနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဆောင်ရွက်ရမယ့်အပိုင်းကိုညွှန်ကြားထားပြီးဖြစ်ကြောင်းကိုသမ္မတရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဘက်ကဘလို့ပြန်ကြားမယ်၊ဘယ်ချိန်ထုတ်ပြန်မယ်ဆိုတာကိုလောလောဆယ်မသိရသေးကြောင်းရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကစီမံကိန်းနဲ့ဗန္ဓာရီဝန်ကြီးဦးမြင့်တောင်းကပြောပါတယ်။
ဖြစ်နေတော့မြန်စာချက်တွေဒီဆိုတာလေအမျိုးမပြရသေးဘူးနော်အေးဟိုထုတ်ပြန်ခွင့်အားလုံးကိုပြည်ပြင်ပြေးလို့ရှိရင်တော့အမျိုးပြည်ပြင်ပြေးမှာပါနော
်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေနဲ့စစ်တော်ကိုယ်စားတွေကိုဆက်သွယ်မေးမြန်းရမှာလဲသူတို့မသိရသေးကြောင်းသာဖြေကြားပါတယ်ရက်သက်စစ်သက်ဆက်ဆံရေးနဲ့ပတ်သက်ပြီးစကမ်းတွေရေးသားခဲ့တဲ့စာရေးဆရာဦးကျော်ဝင်းကတော့လက်ရှိရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ရဲ့တမ်းတော်ကြာဖြစ်ပေါ်နေတဲ့တင်းမာမှုအပေါ်မှာအခုလိုတုံ့တက်ပြောဆိုပါတယ်
လန်တော်ရဆက်မင်ကတော့ဆက်စုကြီးသွားနေတဲ့လမ်းကြောင်းကအမျိုးသက်ပြန်နဲ့ပြည်ရဲ့ကိုသွားနေတာပေါ့အဲ့ဒီတော့တရားဥပဒေဝန်ကြီးချုပ်မှမဟုတ်ဘူး NLD ပါတီဝင်တွေအားလုံးအနေနဲ့ကိုကောင်းဆောင်သွားနေတဲ့လမ်းကြောင်းကိုကိုပြောလိုက်တဲ့စကားတခွန်းကဆက်မင်ဆိုတော့အထောက်ကူပြုနိုင်ရင်ကောင်းတယ်ပေါ့ဗျာအထောက်ကူပြုတာမဟုတ်ဘဲနဲ့ဟန်သားဖြစ်သွားရင်တော့သိမကောင်းဘူးလို့ထင်တာပဲ
ကျမဘက်ကသဘောထားထုတ်ပြန်ရမှာတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာမြို့သားရင်ကြားစီရင်ဥတီချက်ကိုထိခိုက်စေတဲ့အပြင်အစိုးရနဲ့တက်မော်လူထုနဲ့တက်မော်ကြားဆက်ဆံရေးကောင်းမွန်စေဖို့စင်စက်မပြတ်တိစောက်ရမယ်ရေစီဆက်ဆံရေးလုပ်ငန်းစဉ်ကိုပါအခက်အခဲဖြစ်လာစေနိုင်သူဖြစ်ကြောင်းလည်းသုံးသပ်ထားပါတယ်ဒါကြောင့်ဝင်ကြီးချုပ်ဟာအပြုသဘောနဲ့ရေရှည်ဆက်ဆံဖို့မသင့်လျော်တာကြောင့်လိုအပ်တယ်လို့စီစစ်အရေးယူဖို့တင်ပြရခြင်းဖြစ်ကြောင်းလဲထုတ်ပြန်ချက်မှာဖော်ပြပါတယ်။ဝင်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်ပေါ်မှာဒါဟာဒီမိုကရေစီနိုင်ငံကြီးတွေရဲ့စံနှုန်းကိုပြောဆိုတာကြောင့်မှမားကြောင်းသုံးသပ်သူတွေရှိတယ်လို့ပြည်တော်စုအင်္ဂါစဉ်အစင်တတ်မှတ်ချက်အရဒီပြောဆိုချက်ဟာထိတ်တဲ့ရင်ဆိုင်မှုပုံစံဖြစ်နေကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။